စကိုင်းတိုင်းပလဲမြို့နယ်နဲ့လေးမိုင်အကွာကစစ်တပ်ထောက်ခံတဲ့ပြူစောတိတွေတက်ဆွဲထားတဲ့ဇီးပြူကုန်းကြေးရွာကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဂျွန်လပထမပတ်ထဲမှာပဲ၃ရက်ဇက်တိုက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့အချိန်မှာစစ်တပ်ကဇီးပြူကုန်းကြေးရွာမှာတက်ဆဲပြီးတော့အနီးနားကကြေးရွာတွေကိုနယ်မြေရှင်းလင်းလုပ်နေတာဖြစ်ပါတယ်။အခုလိုမျိုးစစ်တပ်ကနယ်မြေရှင်းလင်းလုပ်နေတာကြောင့်ဇီးပြူကုန်းကြေးရွာအနီးမှာရှိတဲ့ရွာတွေကဒေသခံတွေဟာဘေးလွတ်ရာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒေသခံပြည်သူတွေစစ်ဘေးရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
။စစ်ဘေးကြောင်းတော့တော့15ရက်လောက်တော့ရှိလောက်ပြီးတော့ကြာပြီလို့အခုလည်းရောင်းနေရတဲ့အနေအထားကတော့အပြူရောင်းနဲ့ဂျူးဂုံးနဲ့နီးတဲ့ပတ်သက်တဲ့ရွာတွေက9ရွာလောက်ရှိမှရပါဘူး။9ရွာလောက်သူတို့9ရောင်းကျော်လောက်ပဲရှိလောက်ပါတယ်ဗျ။အကုန်လုံးအသိချောင်နေကြတယ်တချို့ကရွာကောင်လေးတယောက်နဲ့ယောက်လောက်ကိုယ်ရင်ကိုခဏစောင့်နေတာရှိတယ်စစ်ကြောင်းတို့ပြည်သူတို့ကဒီရံမီအယူကစစ်ကြောင်းတို့လာမဲ့ရွာနဲ့ဝေးတဲ့နေရာလေးတွေကိုပတ်ပြီးတိတ်ဆောင်နေကြတယ်။စားဝတ်နဲ့ခက်ခဲရသူတို့ယူသွားတဲ့ဟာလေးတွေချက်ချုပ်စားပတ်ရတယ်။တခါလေစစ်ကြောင်းတို့လာပြီဆိုရင်တော့မချက်နိုင်ဘူး။ဒီကနေ့ဝေးတဲ့ရွာတွေကနေမှချက်ပြုတ်ပြီးတော့ထမင်းတော့တွေဘာတွေပို့တာလေးလည်းရှိတယ်။တခါလေလည်းမပို့နိုင်တော့ငတ်တာလည်းရှိပါဘူးဗျာ
။ဇီးပြူကုန်းကျေးရွာအနီးကမင်းတိုင်မင်းနှောကန်ငပြောတော်ခေါတနီစားတဲ့ကျေးရွာတွေကဒေသခံတွေဟာစစ်တပ်ရဲ့စစ်ကြောင်းနဲ့လူကင်းရနေရာတွေကိုတိမ်းရှောင်နေရတာလည်းဖြစ်ပါတယ်။အခုလိုမျိုးဒေသခံပြည်သူတွေတိမ်းရှောင်နေတဲ့အချိန်မှာတော့ပြူစောထီတွေဟာတိမ်းရှောင်နေတဲ့ပြည်သူတွေရှိတဲ့ဒီကျေးရွာတွေကိုဝင်ရောက်ပြီးတော့နေအိမ်ကပစ္စည်းတွေကိုဝင်ရောက်ယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းအနေနဲ့တိကျအတိမပြုတ်နိုင်ပါဘူး။လက်ရှိပလဲမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်စီးရဲတင်းမာနေပြီးတော့ပစ်ခတ်မှုတချို့လည်းရှိပါတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါဗါတယ်
။အဲဒီကောင်တွေစစ်ကြောင်းထိုးနေတာတပ်ပိုက်လူလူကိုစစ်ကြောင်းတွေထိုးနေတယ်။သူရွာတွေကိုလှည့်တတ်ပြီးဒီကောင်တွေကြွားနေတာ။အခုတိုင်းမှာဒီတည်းနဲ့တော့ဒီကောင်တွေအထက်နဲ့ပြန်ဝင်နေတယ်။ဒီလိုပုံတော့ပြန်ဝင်သွားပြီ။အဲအဲ့တိုက်ပွဲဖြစ်သွားတဲ့နိုင်ငံတော့ကိုစစ်ကြောင်းပတ်ထိုးနေတာ။နောက်ဖက်ရှေ့ဖက်အကုန်လုံးနေရာအစုံပါပဲပတ်ထိုးနေတာ။အတူပြည့်ပူပြည့်တယ်ရောဒီဘက်ကသွားပြစ်တာလေရောသေးသေးမှနေရလည်းရှိချင်တယ
်ဇီးပြူကုန်းကျေးရွာဟာစစ်တပ်ထောက်ခံတဲ့ပြူစောထီတွေကိုစစ်တင်နှန်းပေးတာလက်နက်တပ်စင်တာတွေလှုပ်ထားပေးတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာလည်းဖြစ်ပါတယ်အခုဂျွန်လ2ရက်နေ့ကနေဂျွန်လ5ရက်နေ့အထိ3ရက်ဆက်တိုက်ဇီးပြူကုန်းကျေးရွာတွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကရဟတ်ရင်တွေနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်တယ်လို့နှစ်ဖက်အကြမ်းဆုံးရှိတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ရှင်